Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2019ခုနှစ်မတ်လ10ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညူပါ။အခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခဲ့ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ပါပါ။တောင်ကိုရီးယားသမ္မတဖာခွန်လေးကိုယာယီကနေဖယ်ရှားရေးကိစ္စအခြေရာဥပဒေခုံရုံးကတရားဝင်တည်ပြုလိုက်ပါပြီ။ဒီဝင်ခွင့်ပိတ်ပင်ကတ်တက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အသစ်ကိုအမေရိကန်ပြည်နယ်6ခုကတရားစွဲထားပါတယ်။မလေးရှားမှာလုံခြုံခံရလို့တည်ဆုံသွားသူမြောက်ကိုရီးယားနိုင်ငံသားဟာကင်ဂျုံနမ်ဖြစ်တယ်လို့ဘယ်လိုသိတယ်လဲဆိုတာမလေးရှားရဲ့ချုပ်ကမပြောပါဘူး။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသကတိုက်ပွဲတွေမှာလက်နက်ကြီးကြီးတွေတရုတ်နိုင်ငံတဲ့ကိုကြာရောက်နေတာရှိသလိုစစ်ပရှောင်တွေရှိနေတဲ့အခြေအနေကိုလည်းအခုလိုသိကြရပါမယ်။
လောက်ကနေမှာရှိတဲ့ပြည်ချောင်းလေးချောင်းကနေမလာနိုင်တဲ့လူတွေဖောင်ဒေးရှင်းလူအခန်းလေးဒီမှာရှိရလေလောက်ကိုင်းမှာအဲ့ဒီဖွဲ့နယ်ဝေလူကျော်ကတက်တင်ဖွဲ့နယ
်နရှင်မြို့လူမှုရေးအဖွဲ့ဝင်တူရဲ့ပြောပြချက်နဲ့ဒီနာဆင်ရပါမယ်နိုင်ငံတကာသတင်းတွေထဲမှာတော့အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ဟာသူ့ရဲ့ပါတီတွေမှာပဲလွတ်တော်ကိုယ်စားလှယ်တွေနဲ့သဘောထားကွဲလွဲမှုကြီးထွားလာနေတာကနေရှေ့ဆက်ပါလိဖြစ်လာနိုင်ပါတယ်ရုရှားမှာကွန်မြူနစ်အစိုးရအုပ်ချုပ်တဲ့တော်လန်ရေးနှစ်တရာပြည့်မြင်ကွင်းနဲ့အတူအိန္ဒိယမှာတော့ကြောင်းနေရမယ့်အရွယ်တွေပညာသင်ကြားနိုင်ရေးအစီအစဉ်တရက်စတင်နေပါတယ်ဒီလိုသတင်းလွှာတွေမတိုင်နဲ့အခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်တောင်ကိုရီးယားသမ္မတဘာကွန်လေးကိုယာရုကနေဖယ်ရှားရေးကိစ္စအခြေခံဥပဒေခုံရုံးကတရားဝင်တည်ပြုလိုက်ပါပြီသမ္မတဘာကွန်လေးကိုယာရုကနေဖယ်ရှားဖို့တရားရုံးမှာပဲဒီကနေ့တင်ကြေညွှန်တဲ့ဆုံးဖြတ်လိုက်တာပါတရားရုံးပြင်ပမှာတော့ဆန္ဒပြဖို့တွေကနေဆန္ဒပြသူ2ဦးတည်ဆုံးပါတယ်ယာယီတရားသူကြီးချုပ်အီဂျုံမီကတရားဝန်ဆုံးမဲ့ချက်ဖတ်ကြားတာကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပြသပါတယ်အခြေခံဥပဒေနဲ့တရားဥပဒေကိုချိုးဖောက်တဲ့သမ္မတဖောက်ကွန်းရဲ့လိုရက်တွေဟာအများပြည်သူရဲ့ယုံကြည်မှုကိုသစ္စာဖောက်တာဖြစ်တယ်လို့တရားသူကြီးချုပ်ကပြောပါတယ်။တန်လျာဖြစ်ဖွယ်အဖွဲ့နှစ်ဖွဲ့အတွက်ကိုရီးယားစီးပွားရေးလုပ်ငန်းကြီးနှစ်ခုစီကနေလှူဒန်းငွေဒေါ်လာ69တန်းကျော်ရဖို့သမ္မတကသူ့ရဲ့မိတ်ဆွေ Choi Soon Sil နဲ့ပေါင်းပြီးတော့မတော်ဩဇာတုံ့ပြန်လုပ်ခဲ့တယ်ဆိုတဲ့စွဲချက်တွေဟာအခြေခံဥပဒေကိုစူးစူးရရချိုးဖောက်တာဖြစ်တယ်လို့တရားရုံးကဆုံးဖြတ်ပါတယ်။သမ္မတဖောက်ကွန်းတွေကတော့အဲ့ဒီစွဲချက်တွေမဟုတ်တဲ့အကြောင်းထပ်ခါတလဲလဲညှင်းထားပါတယ်။အခြေခံဥပဒေအရယာယီသမရဝန်ကြီးချုပ်ဟွမ်ကျူအန်ကသမရရွေးကောက်ပွဲအသစ်ကိုရပ်ပေါင်း60အတွင်းကျင်းပဖို့စီစဉ်ရမှာဖြစ်ပါတယ်
။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဟာရုရှားနိုင်ငံမော်စကိုမြို့တော်မှာရုရှားသမ္မတနဲ့ကြာတာဘီနေတုံးကဆီးရီးယားအရေးဆွေးနွေးခဲ့ပါတယ်။ဒါဟာအရှိလေပိုင်းဒေသအရေးမှာရုရှားရဲ့ဩစာလွှမ်းမိုးမှုတိုးလာတာကိုဖော်ပြတဲ့နောက်ဆုံးလက္ခဏာတစ်ခုဖြစ်တယ်လို့ရုရှားရဲ့ဒေသတွင်းမဟာမိတ်တွေနဲ့ပတ်သက်လို့အစ္စရေးဘက်ကစိုးရိမ်မှုကိုဖော်ပြရလဲရောက်ပါတယ်။ဆီးရီးယားပြည်ခါမှာရုရှားပါဝင်လာခဲ့တဲ့2015ခုနှစ်ကစလို့အစ္စရေးနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒတွေကိုချိန်ဆရမှာရုရှားဟာကြီးမားတဲ့အခန်းကဏ္ဍကနေပါဝင်လာခဲ့ပါတယ်။ဆီးရီးယားအရေးမှာရုရှားဝင်ပါလာတာနဲ့ပတ်သက်လို့တော့ဒါဟာကမ္ဘာလုံးရင်ဆိုင်နေရတဲ့အကြမ်းဖက်သမားတွေနဲ့ IS သွေးကြွတွေကိုချေမှုန်းဖို့အတွက်ဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုခဲ့ပေမဲ့အနောက်နိုင်ငံတွေကဝေဖန်သူတွေကတော့ရုရှားဟာသူ့ရဲ့မဟာမိတ်ဆီးရီးယားကောင်းဆောင်ဘရှာအယ်အဆက်အစိုးရကိုကယ်တင်ဖို့အတွက်အခုလိုဝင်ပါလာတာလို့ပြောကြပါတယ်။မင်းကမစ္စတာနေတန်ယာဟူနဲ့မစ္စတာပူတင်တို့တွေ့ဆုံခဲ့ရတဲ့ပတ်သက်ပြီးပူးရဲကြေညာချက်ထုတ်ပြန်တာမရှိပေမဲ့လို့နောက်ပိုင်းမှာမစ္စတာနေတန်ယာဟူတဦးတည်းကြေညာချက်ထုတ်ပြန်ခဲ့တာမှာတော့ဆီးရီးယားအရင်းနဲ့ပတ်သက်ပြီးအီရန်နဲ့သူ့ရဲ့လက်ဝေခံနိုင်ငံတွေဆီးရီးယားနိုင်ငံထဲမှာဆက်ရှိနေမဲ့ကိစ္စကိုချန့်လှပ်ပြီးချမှတ်တဲ့ဘလို့ဆုံးဖြတ်ချက်လှုံ့ဆော်မှုမျိုးကိုမှအစ္စရေးကလက်ခံမှာမဟုတ်ဘူးဆိုတာကိုမစ္စတာပူတင်ကသူရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ဖော်ပြထားပါတယ်။
မွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ကတ်တက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အသစ်ကိုအမေရိကန်ပြည်နယ်6ခုကတရားစွဲထားပါတယ်။ဒီအမိန့်တွေဟာသူတို့ပြည်နယ်မှာနေထိုင်တဲ့မွတ်စလင်တွေကိုထိခိုက်နစ်နာစေမယ်ဆိုပြီးဟာဝိုင်ယီပြည်နယ်ကပထမဆုံးတရားစွဲတာပါ။နောက်ထပ်ပြည်နယ်5ခုကတော့စုပေါင်းပြီးတရားစွဲကြတာပါ။အခုထုတ်ထားတဲ့အမိန့်တွေဟာအမေရိကန်တရားရုံးတွေကအကောင့်ထဲမပေါ်ဖို့တားမြစ်ဆုံးဖြတ်ချက်ချထားတဲ့ပထမအမိန့်ကိုအစားထိုးဖို့ရည်ရွယ်တာပါ။ဇန်နဝါရီလ29ရက်နေ့ကထုတ်ပြန်တဲ့သမ္မတရဲ့အမိန့်ကိုဆိုင်းငံ့ထားဖို့တရားရုံးကဆုံးဖြတ်ထားတာဟာအခုထုတ်ပြန်လိုက်တဲ့အမိန့်အသစ်နဲ့လည်းအကျိုးဝင်တယ်ဆိုတာကိုအတည်ပြုပေးဖို့ Seattle မြို့ Federal တရားသူကြီးဒူးစီမှာ Washington ပြည်နယ်ကလျှောက်တင်ထားပါတယ်။သမ္မတရဲ့ပထမအမိန့်ကိုတရားစွဲခဲ့တဲ့ထဲမှာ Washington ပြည်နယ်ကထိတ်ဆုံးတာပါ။ပြည်နယ်တွေမှာဥပဒေအရခိုင်မာတဲ့လျှောက်လွှဲချက်ရှိတယ်လို့ Washington ပြည်နယ်ရှေ့နေချုပ် Bob Ferguson ကပြောပါတယ်။သမ္မတရဲ့အမိန့်အသစ်ဟာပထမအမိန့်တည်းလျှော့ပေါ်ထားပေမဲ့အခြေခံဥပဒေဆိုင်ရာတည်ထောင်တာတွေကိုဖြည့်ဆည်းနိုင်တာမျိုးတော့မဟုတ်ဘူးလို့ Ferguson ကပြောပါတယ်။ အော်ရီဂွန်မင်နီဆိုတာနဲ့နယူးယောက်ပြည်နယ်တွေကဝါရှင်တန်ပြည်နယ်နဲ့အတူပူးပေါင်းပြီးတရားစွဲထားပါတယ်။ဒါ့အပြင်မက်ဆာချူးဆက်ပြည်နယ်ကလည်းပြင်ဆင်ဖြည့်ဆွတ်ထားတဲ့တရားရုံးလျှောက်ထားချက်ကိုနောက်သတင်းပတ်မှာတင်သွင်းတဲ့အခါပူးပေါင်းပါဝင်မယ်လို့ကြာသာပတိနေ့နောက်ပိုင်းမှာပြောထားပါတယ်။
သမတ်ဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကနေလျှောက်ထားတဲ့ကုန်ပစ္စည်းအမှတ်တံဆိပ်တွေကိုတရုတ်နိုင်ငံကကနဦးအဆင့်တည်ပြုပေးလိုက်ပါပြီ။ဒါကြောင့်လည်းကမ္ဘာစူပါပါဝါနိုင်ငံတစ်ခုရဲ့ခေါင်းဆောင်အဖြစ်သူ့ရဲ့အခန်းကဏ္ဍနဲ့စီးပွားရေးအဆက်ဆက်တွေကြားမှာကိုကျိုးစီးပွားပြည်ပခါဖြစ်လာပြီးတော့အမေရိကန်ခြေကဥပဒေကိုချိုးဖောက်လာသလားဆိုတဲ့စိုးရိမ်ချက်တွေပြန့်ထွက်လာပါတယ်။ Republican သမတ်လောင်းဖြစ်ဖို့ Mr. Trump ကြိုးစားနေချိန်ပြီးခဲ့တဲ့နှစ်ဧပြီလကလေးကကုန်ပစ္စည်းအမှတ်တံဆိပ်38ခုအတွက်လျှောက်စွာတွေကိုသူရှိနေတွေကတရုတ်မှာတင်ထားတာပါ။လုံးရဲ့တရင်နှစ်ပတ်ကျော်မှာတော့တရုတ်နိုင်ငံကုန်ပစ္စည်းအမှတ်တံဆိပ်ဆိုင်ရာရုံးကအတည်ပြုပေးမဲ့သဘောပြောထားပြီးပါပြီ။ကန့်ကွက်မဲ့သူမရှိဘူးဆိုရင်တော့ရက်ပေါင်း90အတွင်းအဲ့ဒီကုန်ပစ္စည်းအမှတ်တံဆိပ်တွေကိုတရုတ်ဝင်မှတ်ပုံတင်မှာဖြစ်ပါတယ်။အဲ့ဒီအမှတ်တံဆိပ်တွေထဲမှာဟိုတယ်တွေ၊စားတောက်ဆိုင်တွေ၊ခေါက်ွင်းတွေ၊အရက်ဘားတွေ၊အိုးအိမ်ခြံတွေနဲ့ဘဏ္ဍာငွေကြေးလုပ်ငန်းတွေကနေကြိုးဆိုအခန့်ရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေထိစီးပွားရေးလုပ်ငန်းအမျိုးမျိုးနဲ့အကျုံးဝင်တာတွေပါဝင်ပါတယ်။ Trump အမှတ်တံဆိပ်ဆောက်လုပ်ရေးTrump အမှတ်တံဆိပ်ဆောက်လုပ်ရေးဆိုင်ရာလုပ်ငန်းတွေအတွက်တခုတည်းသောကုန်ပစ္စည်းအမှတ်တံဆိပ်ကိုလည်း Trump အဖွဲ့အစည်းနဲ့ပြီးခဲ့တဲ့ February လကရထားပြီးပါပြီ။ Senator တရားရည်ရင်ဆိုင်ခဲ့ပြီးတဲ့နောက်အဲ့လိုအတည်ပြုချက်ရလိုက်တာဖြစ်ပါတယ
်။ UAV ကအတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြညနေပဲတရင်တွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာပြီးခဲ့တဲ့လကအသက်ခံရသူဟာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်းရဲ့အဖေလူမိခွဲကိုခင်ဂျွန်နန်းဖြစ်တယ်ဆိုပြီးဘယ်လိုစမ်းစစ်သိရှိတယ်လဲဆိုတာကိုပြောဖို့မလေးရှားရဲကြီးကဒီကနေ့ညင်းပါတယ်ကင်ချူးအဖြစ်အရင်ကပြောနေကြသူဟာကင်ဂျုံနန်းဖြစ်တယ်ဆိုတာကိုမလေးရှားရဲကြီးခလစ်အဘူဘီကာကဒီကနေ့မှအတည်ပြုလိုက်တာပါအလောင်းကိုမလေးရှားကျန်းမာရေးဌာနကိုလွှဲပေးတော့မယ်လို့လည်းသူကဆိုပါတယ်ဒီတော့ဒီမှာပဲမလေးရှားတက်ကြွလှူရှားသူတရာစင်လောက်ကွာလာလမ်ပူမြို့တော်ကမြောက်ကိုရီးယားတန်ယုံရှိမှဒီကနေ့စုဝေးပြီးနိုင်ငံခြားတင်းမာနေတာကိုရှော့ချဖို့တောင်းဆိုကြပါတယ်ဖေဖော်ဝါရီလ13ရက်နေ့မှာကင်ဂျုံနန်းတည်ဆုံတဲ့ဖြစ်ရဖြစ်ပြီးကလေးကနိုင်ငံခြားဆက်ဆံရေးတင်းမာနေတာပါမြောက်ကိုရီးယားတချို့တွေကတိမ့်တွင်ထားတဲ့အမျိုးသမီးနှူးကအာယုံကြောတွေထိခိုက်ပျက်စီးသေဆုံးစေတဲ့ VX ဓာတုအစိတ်ကိုသုံးပြီးခင်ဂျုံနမ်ကိုတက်လိုက်တာလို့မလေးရှားအာဏာပိုင်တွေကပြောထားပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ထုတ်လုပ်ရေးရည်မှန်းချက်တွေကိုတားဆီးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကနှီးလန်းတွေရှာဖွေနေတဲ့တချိန်တည်းမှာပဲကွန်မြူနီမြောက်ကိုရီးယားအရေးကန့်တွယ်ခဲ့မှုတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကြားမှာတော့ရည်မှန်းချက်တွေအောင်မြင်အောင်လုပ်ရမယ့်အစီအစဉ်တွေအပေါ်သဘောထားအမြင်အမျိုးမျိုးရှိနေကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစည်းလေးချက်မှုကိုဆန့်ကျင်တဲ့အနေနဲ့မြောက်ကိုရီးယားကဒီတစ်ပတ်စောပိုင်းတော့ကပဲ့ထိန်တုံးလေးစီးပစ်လုခဲ့တာကြောင့်တရုတ်နိုင်ငံကလည်းကြားဝင်ဖြေရှင်းခဲ့ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုရပ်ထားဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စည်းလေးချက်မှုကိုခေတ္တရပ်ထားပေးဖို့အပြန်အလှန်သဘောတူညှိနှိုင်းနိုင်အောင်တရုတ်ကကြားဝင်အကြံပေးခဲ့ပေမဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကညှင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့အလေးပေးဆောင်ရွက်နိုင်ဖို့ဆိုရင်သူ့အနေနဲ့အပြုသဘောဆောင်တဲ့လုပ်ရမျိုးတွေလုပ်ဆောင်ရမှာဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂအမေရိကန်တမန်ကြီးနီကီဟေလီကဒုံးကျည်အရေးနဲ့ပတ်သက်ပြီးတော့တက်ရောက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးပြီးမှသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစင်မတိုင်ခင်တပတ်လိုမှာသူကခုလိုပြောသွားတာပါ။ Mr. Tillerson ရဲ့အာရှခီးစင်မှာမြောက်ကိုရီးယားကိစ္စကိုအဓိကထားဆွေးနွေးမယ်လို့မျှော်လင့်ရပါတယ်
။တောင်ကိုရီးယားသမ္မတဘကူနေကိုယာရုကနေတရားဝင်ဖယ်ရှားလိုက်ပြီးတဲ့နောက်ဂျပန်နိုင်ငံအနေနဲ့တောင်ကိုရီးယားစစ်ဝါဒင်းနဲ့ပူးပေါင်းဆောင်ရွက်ရေးကိုမြှင့်တင်ဖို့လိုတယ်လို့ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိတာကဒီကနေ့ပြောပါတယ်။ဒုတိယကမ္ဘာစစ်အတွင်းလိင်ကျွန်တွေအဖြစ်ဂျပန်ကအတင်းအဓမ္မခိုင်းစေခဲ့တဲ့အမျိုးသမီးတွေရေးကိစ္စဖြစ်ရှင်ရေးနှစ်နိုင်ငံကြားချုပ်ဆိုထားတဲ့2015ခုနှစ်သဘောတူစာချုပ်ကိုတောင်ကိုရီးယားစစ်ရကဆက်ပြီးအကောင့်ထည့်ဖို့မယ်လို့သူမျှော်လင့်နေကြောင်းဝင်ကြီးကီရှိတာကဒူဂျူမြို့မှာတရုတ်တွေကိုပြောပါတယ်။ကိုရီးယားနဲ့တခြားအာရှနိုင်ငံတွေကအမျိုးသမီးအများအပြားကိုဒုတိယကမ္ဘာစစ်အတွင်းကဂျပန်စစ်တပ်အတွက်လိင်ဖြောပြပေးဖို့အတင်းအဓမ္မခိုင်းစေခဲ့တာပါ။ကိုရီးယားနိုင်ငံပူဆန်းမျိုးကဂျပန်ကောင်စစ်ဝင်ရုံးရှိမှလိန်ကျွအမျိုးသမီးတူဦးရဲ့ရုပ်ထုကိုချထားတဲ့ပေါ်လက်တွေ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဆိုင်ရာဂျပန်တမ်းမန်ကြီးကိုမကြာခင်ကပဲဂျပန်ဆိုရကပြန်ခေါ်ထားတာပါအဲဒီလိုရဟာသဘောတူစာချုပ်တွေကိုချိုးဖောက်တာဖြစ်တယ်လို့ဂျပန်ကပြောပြီးရုပ်ထုကိုဖယ်ရှားပေးဖို့တောင်ကိုရီးယားကိုတောင်းဆိုထားပါတယ်
တန်ကျုပ်ကနေထဲမှာပုံမှန်ထက်ပိုပြီးအရင်တင်းကျပ်လွန်းတဲ့ငါးဖန်းခွင့်ခိတဆိုင်ငယ်တဲ့ဥပဒေကိုဒီနှစ်အတွင်းမှာကျင်းပဖို့အတွက်တရုတ်နိုင်ငံကစီစဉ်နေပြီးတော့ဒီဥပဒေကြောင့်အင်းနီးချင်းနိုင်ငံတွေနဲ့ဆက်ဆက်ရေးကိုထိခိုက်လာနိုင်ပါတယ်။ပြီးခဲ့တဲ့လပိုင်းအတွင်းဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့တရုတ်ဘက်ကအခုလိုစီစဉ်လိုက်တာဖြစ်ပြီးတော့ဒီဥပဒေဟာဆိုရင်2016နိုင်ငံတကာအငင်းပွားမှုတွေကိုဖြေရှင်းပေးရေးတရားခုံရုံးကဆုံးဖြတ်ချက်ကိုချိုးဖောက်ရလဲရောက်တယ်လို့ပညာရှင်တွေကသုံးသပ်ပါတယ်။ရေတွက်ပစ္စည်းတွေကိုထိမ့်သိမ်းကာကွယ်ဖို့အတွက်ဆိုပြီးတော့အတင်းကျပ်ဆုံးငါးဖန်းခွင့်ယာယီပိတ်ပင်ချက်ကိုမေလမှာထုတ်မှာဖြစ်တယ်လို့တရုတ်နိုင်ငံစိုက်ပျိုးရေးဌာနက February လတုန်းကပြောလိုက်ပါတယ်။ဒီဥပဒေရဲ့နယ်နိမိတ်ထဲမှာဆိုရင်တောင်တရုတ်ပင်လယ်ကနေ Equator ရဲ့တောင်ဘက်70 degree မြင့်ပြိုင်အထိပါဝင်ပြီးတော့ Taiwan, Vietnam နဲ့ Philippine နိုင်ငံတွေရဲ့ရေပိုင်နက်တွေကဖြတ်ပြီးထည့်သွင်းမှာဖြစ်ပါတယ်။ငါးဖက်လေတွေကိုဖမ်းတဲ့1995ခုနှစ်တုန်းကပထမဆုံးကြေညာခဲ့တဲ့တောင်တရုတ်ပင်လယ်တွင်ငါးဖမ်းခွေယာယီတားမြစ်တဲ့ဥပဒေဟောင်းတွေကိုခြေခံပြီးတရုတ်နိုင်ငံကဒီဥပဒေတွေကိုတိုးချဲ့ပြင်ဆင်နေရပါဒီဥပဒေတိုင်းဆက်သွားရင်တော့တရုတ်နိုင်ငံနဲ့ Vietnam, Philippine နိုင်ငံတွေကြားမှာတိုးတက်မှုရထားတဲ့နှစ်နိုင်ငံချင်းဆက်ဆက်ရေးတွေထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ
်ဂွာတီမာလာနိုင်ငံဂွာတီမာလာစီးတီးမြို့နယ်ကလူငယ်ကေဟာတခုမှာဗိုလ်ထုလေးကမီးလောင်တာကြောင့်ဆယ်ကျော်သက်မိန်းကလေး34ဦးသေဆုံးသွားတဲ့အတွက်တနိုင်ငံလုံးဝမ်းနည်းနေကြပါတယ်မင်္ဂလေး19ယောက်ကအခင်းဖြစ်နေရမှာရင်တည်ဆုံသွားပြီး15ယောက်ကတော့မီးလောင်ဒဏ်ရာတွေနဲ့ဆေးရုံမှာတည်ဆုံသွားတာပါ။ဂျန်တဲ့လူငယ်တွေကတော့ဆေးကုသမှုဆက်ပြီးခံယူနေရဆဲရှိပါတယ်။ဂေဟာရဲ့တနေရာမှာမွေးရာတွေကိုရည်ရွယ်ချက်နဲ့မီးရှို့ခဲ့ပြီးမင်္ဂလေးတွေထွက်ပြေးဖို့ကြိုးစားချိန်မှာအခန်းထဲတော့ပိတ်ထားလိုက်တာလို့ရတပ်ဖွဲ့နဲ့မျက်မြင်တွေကပြောပါတယ်။နိုင်ငံတော်ဝမ်းနည်းကြေကွဲခြင်းအထိတ်မှတ်3ရက်တမတ်တဲ့အကြောင်းဂွာတီမာလာသမ္မတဂျင်မီမိုရောလက်စ်ကကြေညာထားပါတယ်။ဂေဟာမှာနေထိုင်သူအများအပြားကိုတခြားနေရာတွေကိုရှေ့ပေးဖို့ညွှန်ကြားထားတဲ့အမိန့်တွေကိုမလိုက်နာတဲ့တာဝန်ရှိသူတွေကြောင့်အခုလိုဖြစ်ရတာလို့သမရကပြစ်တင်ပြောဆိုပါတယ်။မိသားစုထဲမှာရုံးဝင်းဆန်ခတ်အခြေအနေတွေနဲ့မူယူစေဝါပြဿနာတွေကြောင့်လမ်းပေါ်ရောက်နေကြတဲ့လူငယ်တွေခိုလုံမှုဆိုပြီးဒီဂေဟာကိုစောက်ထားတာပါ။အဲ့ဒီဂေဟာချိန်ကြိုက်ဘုံတစ်လုံးလိုဖြစ်နေတယ်လို့ဂေဟာဝန်ထမ်းအောင်တူကပြောပူပါတယ်ခင်ဗျာ
။တာကြညဉ့်ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုကြောပြပေးပါမယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရင်းမှာဒီနေ့ထီအောင်တိုက်ပွဲတွေဆက်လက်ဖြစ်နေဆဲရှိပြီးတရုတ်နိုင်ငံဘက်ကလက်နက်ကြီးကြီးတွေကြားရောက်လို့ထိခိုက်ဒဏ်ရာရတာတွေလည်းရှိတဲ့အကြောင်းတရုတ်နိုင်ငံဘက်ကတိတ်ဆောင်သူတဦးကပြောပါတယ်။လောက်ကမျိုးအတွင်းကလူတွေဟာတရုတ်နိုင်ငံနဲ့လာရှိုးမျိုးတွေစီကိုဆက်လက်သိမ်းရှောင်နေကြသလိုကုညီကယ်ဆယ်ရေးအဖွဲ့တွေကလည်းလောက်ကမျိုးကိုတွားနေကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ6ရက်နေ့ကစတင်ခဲ့တဲ့ကိုကန့်ဒေတာစစ်ပွဲဟာဒီကနေ့အထိငြိမ်သက်မသွားသေးပဲပြစ်ခတ်တာတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။လောက်ကင်ဒေတာကတရုတ်မြန်မာနယ်ခြားမှတ်တိုင်အမှတ် 123 နဲ့ 115 နေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲရှိတယ်လို့တရုတ်နိုင်ငံဘက်ကတင်းရှောင်းနေသူတဦးကအခုလိုပြောပါတယ်။
တိုက်တုံးပါပဲတိုက်တုံးပါပဲဒီအမြောက်ကြီးကတော့အများတန်းတိုက်တုံးပါပဲဒီဥပဒေထက်မှကြာလာ။အဲရန်လုံးကြားရဲ့ဒီနေ့လုံးဒီနေ့ငါပေါ့နော်။အဲမှတ်တိုင်ပေါ့မှတ်တိုင်ပေါ့နော်။တော့ရောက်ဖြစ်ပါတယ်။ဒီခတ်တုံးပဲပေါ့နော်။တိုက်ခိုက်တုံးပဲနော်
။တရုတ်နိုင်ငံအတွင်းကိုလောက်ကင်မျိုးကစစ်ရှောင်ဒုက္ခတွေတွေဆက်လက်လာရောက်နေဆဲဖြစ်တယ်လို့လည်းအခုလိုပြောပါတယ်
။မေလာတုံးပဲမေလာတုံးပဲကိုလောက်ခတ်တော့ပဲ။လောက်ခါရဒုံးဒုံးတုံးမကြမ်းတော့ဘူး။တရားမှ20ရာခိုင်နှုန်းပဲတန်တော့တယ်။တူနီတူဟန်နဲ့တူလာနဲ့တူကဖြက်လာတို့ကတော့တူပြေးကြတာပေါ့။လို့ကြတာပေါ့ဒီရုပ်ပြောက်ကုန်ပြီပေါ့ဘာမှဒီနေ့ရတော့အဲရားနဲ့ရှိတာပေါ့နော်ဟိုတရားတရားပေါ်နေတော့အာဆက်ရတာပေါ့နော်ပြောတော့ almost လာချချလာတယ်ဒီက almost ဆက်ကြည့်ရတယ်
လောက်ကင်မျိုးနဲ့အနီးနားကျေးရွာတွေမှာပိမိနေသူတွေကိုတွားရောက်ခေါ်ဆောင်နေတဲ့လာရှိုးမျိုးကလူမှုရေးအဖွဲ့ကဦးမမောင်တန်းကလောက်ကင်မျိုးရဲ့လက်ရှိအခြေအနေကိုအခုလိုပြောပါတယ
်လောက်ကင်မှာမြို့ထဲမှာတော့အစ်သေးငယ်ဖြစ်နေတယ်ဒီထဲမှာဒါမဲ့ပတ်ဝန်းကျင်မှာအဲ့လိုမနေဘူးအခုကကျွန်တော်ဆန်နေကြရတယ်အဲရန်လုံးဆိုင်တို့အဲ့ဒီပတ်ဝန်းကျင်ဟိုပေါ့5မိနစ်နိုင်ဝက်လောက်သွားတဲ့နေရာလောက်ပဲအိမ်မဝေးဘူးဟိုအတန်းနေအတိုင်းသားကြားနေရ
လောက်ကင်မျိုးမှာတော့ဈေးဆိုင်အချို့သာဖွင့်လက်ထားတယ်လို့လူအသွားအလာလည်းမရှိသလောက်ဖြစ်နေကြောင်းပြောပါတယ်လောက်ကင်မျိုးကနေဒီကနေ့ခေါ်ယူလာသူစစ်ရှောင်ဒုက္ခတွေအားလုံး300ကျော်လောက်ရှိမယ်လို့လည်းဦးမမောင်တန်းကပြောပါတယ
်။လောက်ကင်နားမှာရှိတဲ့ဟိုဟာစစ်ကြီးရှောင်ကြီးရှောင်ကြီးတွေမလာနိုင်တဲ့လူတွေအဲ့ဒီလေဟိုဟာဝေလူတော်ရဲ့ဟိုဖောင်ဒေးရှင်းအကန့်လေးဒီမှာရှိရလေလောက်ကင်မှာ ไอ้พวกนั้นเวลูจอว่าจะสนิทพวกนั้นตัวตัวเสร็จทุกข์เสร็จทุกข์ที่ว่าบอกตัวมาเช็ดตันเยอะแยะมาเช็ดตันแล้วเสร็จก็ไอ้คุณนี่ไปอยู่ที่เอลูกเสร็จทุกข์ที่เราไปเที่ยวนี่มาสุดอะไรสุดที่อ่ะคุณจะรู้ว่าจูรานเนาะว่าเราไปได้เต็มตาลีซีตาดีลีซีเนาะการที่นักที่อ่ะคุณจะรู้ว่าเข้าแล้วมาอารมณ์บางงานเสร็จเสร็จก็
แต่พวกเราได้หายใจแล้วใช่ไหมที่มีชีวิตอยู่ที่วันนี้ตัวช่วยแค่นี้ชัดๆนะยาวันเจ้าสิลูโลเซมาร์โรมินดาวิลูโจฮาเจเจนีเต็งกูกูจะพิวตัวเอาเกตินีราพิบีแล้วก็มีโอกาสตัวยาปราฮิตาเต็งเวนเวนเนี่ยปูบังสาวยานีราพิจาวอาชาปราฮิตาเต็งพวยเรโกแล้วก็มีโอกาสตัวเอาคุณมาเบิดเจ้าเลยอุโมงค์ตั้งกับพิบาร์เลย ปีเกเรจาดาเรนิการ์ดเดียวในงานใจวุ่นยิ่งทานาการเดียวในงานตัวงูเดินช่องลาดูสิช่องทุกขาเดนนัดต้องเจ้าเราสิจังตัดินทุกอย่างเกิดลุแล้วก็มีการนี้ล่าสุดมีมันสูพงโลจีจังงานเดินเส้นเนียบยันดูสุสุบังนัดท่องเจ้าเราสิเนบีพิบาร์เลยแล้วก็มีไต้หวันเรนเซเลพิบาร์เนี่ยปัตตาบีมีเมียนนายบูด้วยกูกันจับไปกูเสตัวยามาเสตัวลุไม่อยากเกิดลุจำรอบเด็กกันเลยน้องสงชินีเนี่ยปัตตาบีตัดินทุกอย่างทาราไม่ใช่เดียบาบู
ตัวราชินีเช่นยิ่งมาสุยงานยิ่งยิ่งอีหลังงานที่เอจิบาบูจูบันนี่เดือดเช่นเนี่ยมาเว่แต่ในตอนนั้นการจับพวยวินเนี่ยใจพวยวินสัตย์ใจสุดลุกเชื่อปานีบาร์เลยแต่ตลอดการเมืองเจ้ายิ่งยิ่งสุยงานเมื่อสิ่งนี้กูเป็นเราที่ใช้แค่ลานในมาเลยมาจากเงินเจ็บบาบูสิ่งท้าเลยนั่นแสดงว่าสุเป็นลงอีหลังงานนี้บาร์วินมีอะไรในมือสุราริกุโรฟิวเอเยสนี่นี่ยาตายายลีลาสิ่งมาสุนีมาเชื่อปานเลย แล้วนักการจ่ายบริษัทต่างๆเนี่ยยังยังอีกด้วยตัวราชินีเนี่ยมีอะไรจะด้วยตัวพ่อมีด้วยกูส่วนนี้กูเพิ่งก็จะมาเลยบ่าวส่วนนี้รู้ด้วยนี่เนี่ยฟิวเอเยฟโฟนนั่นแบบเจ้เนี่ยตรงนี้เนี่ยตู้เช่นเนี่ยงางางาลีกูคอยอยู่พี่สะดวกยามเอตาลีโฟนนั่นแบบกูจดเป็นผู้ทานในมาเลยกูได้มาบ่าวในใจเลยด้วยนี่เนี่ยเลยอีเมลเนี่ยพี่อันนั้นไฟเนี่ยเว็บพี่ฟิวเอเยฟอีเมลเลยสักเบอร์มิสแอทฟิวเอนิวส์ดอทคอมกูจดเป็นผู้ทานใน
ိုင်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တနင်္ဂနွေတရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမနှစ်ရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်မှာပေးထားတဲ့ခရီးတွေကိုသမ္မတတာဝန်စတင်ထန်းဆောင်ချိန်ကစပြီးအကောင့်ထည့်ဖော်နေပါတယ်။ဒါပေမဲ့သူ့ရဲ့ Republican လွှတ်တော်ကိုယ်စားလှယ်တွေကြားကြီးထွားလာနေတဲ့သဘောထားကွဲလွဲမှုတွေက Washington DC မှာတကယ့်အပြောင်းလဲတွေဆောင်ကျင်းလာမယ်လို့ဆိုတဲ့သမ္မတထရမ့်ရဲ့လောက်ရကံရခက်ခဲမဲ့အခြေအနေမျိုးတွေပေါ်ပေါက်လာနေပါတယ်။ VOA သတင်းတောက်ဂျင်မဲလုံးပေးပို့ထားတဲ့သတင်းကိုနှမ်းလောင်ကပြောပြပေးပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်အတွက်တော့ကျန်းမာရေးဆောင်ရှားမှုဥပဒေအပအဝင်မဲဆွယ်ပွဲကိရီတွေကိုအကောင့်ထည့်ဖို့ကြိုးပမ်းနေတာပါထရမ့်ကအခုလိုပြောပါတ
ယ် I think we're going to have a tremendous success it's a complicated
process ဒီမှာအမှုတွေရလာမယ်လို့ကျွန်တော်ထင်ပါတယ်ဒါကစုပ်ထွေးတဲ့လုပ်ငန်းစဉ်ဆိုပေမဲ့တကယ်တော့အင်မတန်မှရှင်ပါတယ်ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှားမှုလို့ခေါ်ပါတယ
်ဒါပေမဲ့လည်းသမ္မတဟောင်းဘရက်အိုဘားမားရဲ့ကျန်းမာရေးဥပဒေကိုပြန်ပြင်ဖို့နဲ့အစားထိုးဖို့ကိစ္စမှာကန်တက်ကီပြည်နယ်အထက်လွှတ်တော်အမတ်ရန်ပေါ်ရိုလို Republican တွေကတော့အပြင်းထန်ငတ်ကွက်နေတာပါသူကအခုလိုဆိုပါတ
ယ် We have to admit we are divided
အိုဘားမားရဲ့ကျန်းမာရေးဥပဒေကိုအစားထိုးဖို့ကိစ္စကျွန်တော်တို့သဘောထားကွဲနေတာကိုဝန်ခံရမှာပါဥပဒေဟောင်းကိုဖျက်ဖို့နူညီပေမဲ့အစားထိုးဖို့ကိစ္စမှာသဘောထားကွဲနေတာပါ
အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကတော့လွှတ်တော်ကိုရောသမ္မတအီမီရိုကိုဝါထိန်းချုပ်ဖို့ Republican တွေလက်တွေ့ကြကြလုပ်ကန်ရလိမ့်မယ်လို့ပြောပါတယ
်။ I think what you're seeing is we're going through the
inevitable ခုနှစ်ရလာတွေဟာအတိုက်ခံပါတီအဖြစ်ကနေအာဏာရပါတီဖြစ်လာတဲ့အခါမလွဲမသွေရင်ဆန်ရတဲ့နာကျင်ခံစားမှုတွေလိုပဲထင်ပါတယ
်။ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်နောက်ခဲ့တဲ့ဆိုတဲ့ကိစ္စစုံစမ်းစစ်ဆေးမှုမှာလည်း Republican တွေကြားသဘောထားကွဲနေပါတယ်။အထက်လွှတ်တော်အမလင်ဆေးဂရီဟမ်ကဒီကိစ္စကိုခက်ကြံကြံကင်တွဲဖို့ဆန္ဒရှိနေတာပါလင်ဆေးဂရီဟမ်ကအခုလိုဆိုပါတယ
် I'm not only going to push for a Russian investigation
ရုရှားကိုစုံစမ်းစစ်ဆေးမှုလုပ်ဖို့တက်တက်မို့ပဲကျွန်တော်တို့ရဲ့ရွေးကောက်ပွဲကိုကြားဝင်မှုစူးစမ်းတဲ့အတွက်ရုရှားကိုပြစ်ဒဏ်ပေးဖို့ကျွန်တော်ကဖိအားပေးသွားမှာပါ
ဒါပေမဲ့လည်းအမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌဒီဗိုင်းနျူနက်စ်ကတော့ဒီကိစ္စကိုပိုတိထားပြီးတော့ကင်တွဲဖို့ဆန္ဒရှိနေပါတယ်။သူကအခုလိုပြောတော့ပါတယ
်။ I know there's a tendency for you all to believe that there's some
Trump ရွေးကောက်ပွဲအနံ့ရအောင်ရုရှားနဲ့အကြီးအကျယ်လျှို့ဝှက်ပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့ယုံကြည်မှုမျိုးခင်ဗျားတို့အားလုံးမှရှိနေတယ်ဆိုတာကျွန်တော်သိပါတယ်။ဒီကိစ္စစုံစမ်းစစ်ဆေးနေပြီဖြစ်တဲ့အတွက်
ကြိုတင်ဆုံးဖြတ်ချက်တော့မချသင့်ပါဘူး
။ Trump အပေါ်ရေပုံရလူလူထောက်ခံမှုကတော့နည်းနည်းဆဲဖြစ်ပေမဲ့အမခံထောက်ခံသူတွေကတော့သူ့ကိုသဘောကျနေကြတာပါ။ဒါပေမဲ့လည်း Republican တွေကြားသဘောထားကွဲလွဲမှုတွေကသမ္မတရဲ့ရည်မှန်းချက်တွေအတွက်အဟန့်အတားဖြစ်လာနိုင်တယ်လို့ Republican နိုင်ငံရေးမဟာဗျူဟာကျွမ်းကျင်သူ John F. Harry ကပြောပါတယ်။သူကအခုလိုဆိုပါတယ်
He is keeping faith with his campaign promises.
သူအနေနဲ့ယူကဝဲကလေးတွေကိုဆက်ပြီးတော့ခိုင်ဆွဲထားပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာအတွက် conservative တရားကိုခံထားမယ်လို့ပြောသလိုလူဝင်မှုကြီးကြပ်ရေးကိုလည်းတင်းကြပ်ဖို့ပြောခဲ့တာပါ။အကြမ်းဖက်သမားတွေနိုင်ငံနဲ့မဝင်နိုင်အောင်တခုလှုပ်ပေးမယ်လို့လည်းပြောပါတယ်
။တစ်ချိန်တည်းမှာပဲသူ့ရဲ့မူလကတိစကားတွေကိုဆက်ပြီးအကောင့်ထဲပေါ်နေတာက Trump ကိုပြဿနာတွေဖြစ်လာစေနိုင်တယ်လို့လည်း bipartisan မူဝါဒရေးရာဌာနက John Fortier ကပြောပါတယ်
။ He has kept his base of Does he need a little
more? ဒီရည်ရည်ချက်တည်းဆက်ပြီးခိုင်ဆွဲထားပါလေ။ဒီထက်နည်းနည်းပိုပြီးလှုပ်ဖို့လုံမလားမေးရင်တော့လိုရဲလို့ပြောပါလိမ့်မယ်။ဒါပေမဲ့လွတ်တော်ယူကောက်ပွဲဒါမှမဟုတ်နောက်၄နှစ်မှာသမ္မတယူကောက်ပွဲအတွက်ပြန်ရမယ်ဆိုရင်တော့ထောက်ခံမှုအခြေအနေကတိတ်မကောင်းပါဘူး
။ခုလက်ရှိမှာတော့မကြခင်ကလွတ်တော်မှာမိန့်ခွန်ပြောချင်း Republican တွေရော Democrat လွတ်တော်အမတ်တချို့စီကတော့မှရခဲ့တဲ့အပေါင်းလက္ခဏာအမြင့်တဘောရာတွေကိုပြန်ပြီးရဖို့ Donald Trump မျှော်လင့်နေတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။အခုရုရှားတော်လှန်ရေးနှစ်တရာပြည့်မြင်ကွင်းကိုနားဆင်ရပါမယ်။ရုရှားနိုင်ငံမှာဘီယင်စနစ်အဆုံးသတ်ပြီးကွန်မြူနစ်အစိုးရအုပ်ချုပ်တဲ့ဆိုဗီယက်ယူနီယံပေါ်ထွက်လာတဲ့တော်လှန်ရေးစခဲ့တာဒီနှစ်မှာနှစ်ပေါင်း100ပြည့်သွားခဲ့ပါပြီ။တမန်ကြောင်အရေးပါတဲ့ရုရှားတော်လှန်ရေးရာပြည့်ကာလဖြစ်ခဲ့ပေမဲ့အထိမ်းအမှတ်ပွဲတွေအပေါ်မှာတော့ရုရှားအာဏာပိုင်တွေသတိထားနေကြပါတယ်အထူးသဖြင့်အိန္ဒိယယူကရိန်းနိုင်ငံမှာတော်လှန်ရေးနဲ့ကြုံခဲ့ရတာကြောင့်မကျေနပ်ချက်တွေကိုမီးထိုးပေးသလိုဖြစ်လာမှာစိုးရိမ်နေပုံရတဲ့အကြောင်း VOA သတင်းတောက်ဒန်နီယယ်ရှက်ရုရှားနိုင်ငံစိန့်ပီတာစဘတ်ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။ရုရှားတော်လှန်ရေးကြောင့်တိုင်းပြည်မှာဘီယင်းစနစ်နဲ့အုပ်ချုပ်မှုအဆုံးသတ်ပြီးကမ္ဘာမှာပထမဆုံးကွန်မြူနတီနိုင်ငံဖြစ်ရာဇဝင်တွင်ခဲ့တာပါ။စိန့်ပီတာစဘတ်မြို့မှာရှိတဲ့တမိုင်းနဲ့ယဉ်ကျေးမှုပြတဲ့တာဝန်ခံတူဖြစ်တဲ့ဘော်ရစ်ရီဖကင်ကတော့တမိုင်းမှာအရေးကြီးတဲ့အကျိုးအကျေးတစ်ခုလို့ဆိုပါတယ်
။ Ideology ရောကျင်းလာတဲ့
တော်လိုင်းကြီးကိုအယူဝါဒအဖြစ်ကင်ဆယ်တာမျိုးတော့မဖြစ်သင့်ပါဘူး။ဒါပေမဲ့လည်းအစိုးရစနစ်နဲ့လူတွေရဲ့စိတ်နဲ့စိတ်ထားလူမှုဆက်ဆံရေးတွေပြောင်းလဲသွားခဲ့တဲ့အချိုးအကျတစ်ခုဖြစ်ခဲ့ပါရယ်
။20ရာစုခေတ်ရဲ့အချိန်တော်တော်များကိုစိုးမိုးခဲ့တဲ့ဆိုဗီယက်ယူနီယံ1992ခုနှစ်မှာပြိုကွဲသွားပြီးမြေအချိန်ဝါကတော့အခုထိကြီးစိုးနေသေးပါ။ဒါပေမဲ့လည်းဆိုဗီယက်ယူနီယံခေတ်နဲ့မတူဘဲရုရှားတော်လိုင်းကြီးရာပြည့်ထိမ့်မှတ်ကတော့တခဏတနာကျင်းပမဲ့စားပြန်လည်တင့်မြတ်ရေးနဲ့ညီညွတ်မှုကိုဦးစားပေးဖို့အာဏာပိုင်တွေတိုက်တွန်းနေပါရယ်။ဆိုရပါတယ်နိုင်ငံရေးသမိုင်းပြတဲ့ကစာဂီစပီတူနော့ဖ်ကတော့ရုရှားနိုင်ငံသားမကကမ္ဘာလုံးကိုပါရိုက်ခတ်ခဲ့တဲ့လှုပ်ရှားမှုလို့ဆိုပါတယ
်ပညာဖြစ်တဲ့ဆိုတော့ уже не праздник хотя это безусловно событие большое знаковое память
ဒီနေ့အချိန်မှာအားလည်းရဲ့နေ့အဖြစ်သတ်မှတ်မထားတာကတော့ရှင်းပါတယ်ဒါပေမဲ့လည်းကျွန်တော်တို့တိုင်းပြည်အတွက်တကယ်ကိုကြီးကျယ်ခမ်းနားတဲ့အထိမ်းအမှတ်ကာလတစ်ခုပါ
ရုရှားနိုင်ငံမှာဘီယင်းစနစ်ကိုစန့်ချင်အောင်ကြွားခဲ့လူလှုပ်ရှားမှုနောက်ပိုင်းအာဏာရလာတဲ့ရုရှားယာယီဆိုးအနေနဲ့ဒီမိုကရေစီကိုအတိမတ်ပြူပေါင်းပြုနေပေမဲ့နောက်ပိုင်းမှာလီနင်နဲ့တခြားကွန်မြူနီကောင်းဆောင်တွေကဖြုတ်ချဖိရှားတာခံခဲ့ရတယ်လို့လည်းနိုင်ငံရေးသမိုင်းပြတဲ့တာဝန်ခံဖြစ်တဲ့စပီတိုနော့ဖ်ကပြောပါတယ်ရုရှားတွန်လိုင်းရဲ့ယာပြေခါသမယမှာတော့ဆိုဗီယက်ယူနီယံရဲ့အောင်မြင်မှုတွေသာမကတားဆောင်ဖြစ်ခဲ့ရသူတွေကိုလည်းအမှတ်ရနေကြမှာပါဒါကြောင့်လဲအာဏာပိုင်နေနေနဲ့စိုးရိမ်မခင်းတဲ့သဘောထားတွေရှိနေရုံပဲလို့စိန့်ပီတာစဘတ်သမိုင်းသူတေသနဌာနကအီကိုလူကွာယ်နော့ဖ်ကပြောပါတယ်
в общем-то в обществе как такового раскола
ဒီကနော်ရင်းနဲ့ပတ်သက်လို့လူမှုအတိုင်းဝိုင်းကြားသဘောထားကွဲတာမျိုးမရှိပေမဲ့အာဏာပိုင်တွေကတော့စိုးရင်ကြပါလေဒါကြောင့်လဲလူမှုအတိုင်းဝိုင်းကြားမကျေနပ်မှုတွေတကြောပြန်ပေါ်မလာအောင်နီလန်ပေါင်းစုံနဲ့အခြေအနေကိုသတိထားပြီးတော့ကဲခတ်နေကြတာပါ
2014ခုနှစ်ကအိန္ဒိယယူကရိန်းနိုင်ငံမှာတော်လှန်ရေးနဲ့ကြုံရတဲ့အတွက်လဲနိုင်ငံရေးပြောင်းလဲရေးလို့ဖို့ရုရှားအာဏာပိုင်တွေပုံပြီးတွန်းဆုတ်လာနေတာပါ
obычно различают переворот и революцию, в которой участвуют массы.
အာနာတိန်နာနဲ့လူလူတော်လိုင်းအကြမ်းမှာခြားနားမှုရှိပါလေ။အန္တရာယ်ဖြစ်ခဲ့ပြီးဒီမေကွန်းကိုလည်းမဖြေချင်ပါဘူး။အာနာပြောင်းလဲဖြစ်ပြီးတမျိုးကြမဟုတ်တဲ့နီးနဲ့ဖြစ်ခဲ့ပြီဆိုရင်လည်းကျွန်တော်တို့အနေနဲ့သိအံ့ဩမှာမဟုတ်ပါဘူး
။ရုရှားနဲ့တကဘာလုံးကိုပါကင်လုခဲ့တဲ့1919ရုရှားတော်လိုင်းရာစုနှစ်တစ်ခုပြည့်တဲ့ဒီကနေ့အချိန်မှာတော့တော်လိုင်းရေလှုပ်ရှားမှုတွေကိုအောင်မွေးခံဖို့ပြန်ပြောင်းသုံးသပ်ရမယ်အချိန်ကာလတစ်ခုလို့လည်းဆိုရမှာဖြစ်ပါရခင်ဗျာ။
ကိုအောင်လုံးပြောပြသွားတာပါရှင်အခုတော့ဒေတာရင်းကပညာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်။ကျောင်းနေရာမယ်ရွယ်မှာကျောင်းမတက်နိုင်ခဲ့ကြတဲ့အမေအိုတွေအခုတော့ကျောင်းမှာရွယ်သူတငယ်ချင်းတွေနဲ့အတူစတင်နိုင်မယ့်အစီအစဉ်တစ်ခုကိုအိန္ဒိယနိုင်ငံကထူးထူးခြားခြားစတင်လိုက်ပါတယ်။အိန္ဒိယနိုင်ငံကျေးလက်ဒေတာကအမေအိုတွေအတွက်စတင်ကျောင်းအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးမအီတန်စင်ကပြောပြမှာပါရှင်။
အိန္ဒိယနိုင်ငံကြီးလက်ဒေသကတမယိုးကြမဟုတ်တဲ့ကြောင်းမှာတော့သူတို့တစ်တန်းလုံးစားသင်ကျင်နေခဲ့ကြတဲ့အသက်60နှစ်90အရွယ်အမေအိုတို့ကအခုတော့စာရေးတက်ဖတ်တအောင်သင်ကြားနိုင်နေကြပါပြီ။အသက်62နှစ်အရွယ်ကျောင်းသူဂူလတ်ခေတာကတော့သူစားသင်ရတာဝမ်းသာတဲ့အကြောင်းကိုခုလိုပြောပြပါရစေ
။ရှားလေတရားလာလာဘလို့အမလာဆက်လျာကြရကတ်ရောဗက်လျာ
ငငယ်ရောကကြောင်းလုံးဝမတက်ခဲ့ရပါဘူး။တငယ်ချင်းတွေနဲ့အတူတူဒီမှာစာသင်ခွင့်ရတာအရန်ဝမ်းသာမိပါတယ်။
ဒီအမေအိုတွေကသူတို့ငယ်ရတဲ့အချိန်တုန်းကအိမ်အလုပ်တွေလုပ်ရအငယ်တွေပညာရေးအတွက်ဦးစားပေးခဲ့ရပြီးတော့သူတို့ပဲအလုပ်လုပ်ခဲ့ကြတဲ့သူတွေပါအခုတော့ဒီအမေအိုတို့ကျောင်းကိုခေါ်ကြတဲ့စာသင်ဆောင်ကိုသူတို့တနေ့နှစ်နာရီလာကြပြီးတော့ဒေတာပြောရာတီဘာသာစကားကိုလာသင်ကြပါတယ်စာတက်လို့ဝမ်းသာမိတဲ့အကြောင်းကိုအသက်80အရွယ်ကျောင်းသူကန်တန်ဘိုင်မိုရီကပြောပြပါတယ
်မအောင်တဲ့အစ်လာလို
့ဒီကဘန်ကိုတော့ရင်စာမတက်တော့လက်မထုံမဲ့အစားလက်ပွေနေရပါတယ်စာမတက်မှန်တိတာတော့ရှက်မိခဲ့ပါတယ်ခုတော့စားတက်တော့ဝင်းဝင်းကြကြကျမနာမည်နဲ့လက်မှတ်ထိုးနိုင်ပြီလို
့
မွန်ပိုင်းမြို့နယ်ကီလိုမီတာ120กว่าမှာရှိတဲ့ဒီစာတင်ချောင်းကိုအလုံငွေရန်ပုံငွေတွေနဲ့ထူထောင်ထားတာဖြစ်ပြီးတော့ဒီနေ့ဆိုရင်ဒီစာတင်ချောင်းဖွင့်တာတစ်နှစ်ပြည့်ပြီဖြစ်ပါတယ်ဒီချောင်းကိုစတီထောင်ခဲ့သူယိုဂန်ဒရာဘန်ကာကကျောင်းသူတွေကိုတာမန်ဝတ်စားတဲ့အစားအယောင်စုံနဲ့ဒူညီဝတ်စုံတွေဝတ်ခိုင်းရတဲ့သူ့ရဲ့ယူရချက်အကြောင်းကိုပြောပြပါတယ
်ကျောင်းသူအမေအိုတွေကမုတ်ဆိုးမရိများကြတော့သူတို့ဝမ်းနဲ့ပူဆေးမှုကိုပြတဲ့အဖြူအောင်ဝတ်စုံတွေဝတ်ရပါတယ်ဒီလိုရှေးရိုးဆဲအယူတွေကိုဖြတ်ပြီးလူတိုင်းအားလုံးနဲ့ညီလူညီမျှသသားလေးဖြစ်တာကိုပြလိုရတယ်။ဆင်းရဲချမ်းသာခွဲခြားဆက်ဆံမှုမရှိဘဲအားလုံးညီတူတဲ့သဘောဆောင်နိုင်အောင်ပန်းရောင်ကိုရွေးချယ်ခဲ့တာ
ပါ။ဒီနေ့အတွက်ဆာလာတင်တဲ့ကျောင်းသူအမေအို29ယောက်ရှိပါတယ်။တချို့တွေဆိုရင်သူတို့မြင်းတွေနဲ့အတူအင်စာတွေလုံးရင်းစာတက်အောင်သင်ကြားနေကြတာဖြစ်ပါတယ်ရှင်
။မအီတန်စင်ပြပြသွားတာပါရှင်။ VOA American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။ကျမတို့အခုအတန်လှည့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံးနဲ့ American တခွင်နဲ့သိပ္ပံနဲ့နည်းပညာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။အခုတော့တောက်ကြနေညနေခင်းထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုချောချောသိန်းကကြီးညာပေးပါဦးမယ်ရှင်။
တောင်ကိုရီးယားသမရပါကွန်နေကိုယာရုကနေဖယ်ရှားရေးကိစ္စအခြေခံဥပဒေခုံရုံးကတရားဝင်အတည်ပြုလိုက်ပါပြီ။သမရပါကွန်နေကိုယာရုကနေဖယ်ရှားဖို့တရားရုံးမှာဒီကနေ့တညညတည်းဆုံးဖြတ်လိုက်တာပါ။တရားရုံးပြင်ပမှာတော့ဆန္ဒပြပွဲတွေကနေဆန္ဒပြသူ2ဦးသေဆုံးပါတယ်။ယာယီတရားသူကြီးချုပ်အီဂျွန်မီကတရားရုံးဆုံးမဲ့ချက်ဖတ်ကြားတာကိုရုံးမြင့်တန်ကြားကနေတိုက်ရိုက်ထုတ်လင်းပြသပါတယ်။အခြေခံဥပဒေနဲ့တရားဥပဒေကိုချိုးဖောက်တဲ့သမရပါကွန်နေရဲ့လိုရတွေဟာအများပြည်သူယုံကြည်မှုကိုချိုးဖောက်တာဖြစ်တယ်လို့တရားသူကြီးချုပ်ကပြောပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဟာရုရှားနိုင်ငံမော်စကိုမြို့တော်မှာဂျာတာဗရီနီကရုရှားသမ္မတနဲ့ဆီယာရေးဆွေးနွေးပါတယ်။ဒါဟာအရှေ့လက်ပိုင်းဒေသအရေးမှာရုရှားဩဇာလွှမ်းမိုးမှုတိုးလာတာကိုဖော်ပြတဲ့နောက်ဆုံးလက္ခဏာတစ်ခုဖြစ်တယ်လို့ရုရှားရဲ့ဒေသတွေမှာမိတွေနဲ့ပတ်သက်လို့ဣသရေလဘက်ကစိုးရိမ်မှုကိုဖော်ပြရလဲရောက်ပါတယ်။ဆီယာပြည်ပကမှာရုရှားပါဝင်လာတာ2015ခုနှစ်ကစလို့ဣသရေလနိုင်ငံရဲ့နိုင်ငံခြားရေးမှုအရာတွေကိုချိန်ဆတာမှာရုရှားဟာကြီးမားတဲ့ခံကဏ္ဍကနေပါဝင်လာနေတာပါ။မော်စလင်လူဦးရေအများစုရှိတဲ့နိုင်ငံ၆နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပေးပင်ကတ်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အသစ်ကိုအမေရိကန်ပြည်နယ်၆ခုကတရားစွဲထားပါတယ်။ဒီအမိန့်အသစ်ဟာသူတို့ပြည်နယ်မှာနေထိုင်တဲ့မော်စလင်တွေကိုထိခိုက်နစ်နာစေမယ်ဆိုပြီးဟာဝိုင်ယီပြည်နယ်ကပထမဆုံးတရားစွဲတာပါ။နောက်ထပ်ပြည်နယ်၅ခုကတော့စုပေါင်းပြီးတရားစွဲကြတာပါ။အခုထုတ်ထားတဲ့အမိန့်အသစ်ဟာအမေရိကန်တရားရုံးတွေကအကောင့်တင်မဖော်ဖို့တားမြစ်ဆုံးဖြတ်ချက်ချထားတဲ့ပထမအမိန့်ကိုအစားထိုးဖို့ရည်ရွယ်တာပါ။သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကနေလျှောက်ထားတဲ့ကော်မတီအမတ်တံဆိပ်တွေကိုတရုတ်နိုင်ငံကကနဦးအဆင့်အတည်ပြုပေးလိုက်ပါပြီ။ဒါကြောင့်လည်းကမ္ဘာစူပါပါဝါနိုင်ငံတစ်ခုရဲ့ခေါင်းဆောင်အဖြစ်သူ့ရဲ့အခမ်းကဏ္ဍနဲ့စီးပွားရေးအဆက်ဆံတွေကြားမှာကိုဂျိုးစီးပွားပြည်ပကဖြစ်လာပြီးတော့အမေရိကန်ခြေကံဥပဒေကိုချိုးဖောက်လာနေကြလားဆိုတဲ့စိုးရိမ်ချက်တွေပြန်ထွက်လာပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေအခုထုတ်လင်းပေးခဲ့တဲ့စီစဉ်ဒီကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.